တာဝန်ဆိုင်ရာခံထားရတဲ့ထိုင်းဝန်ကြီးချုပ်ပရယော့ချန်ဝချာကိုဖွဲ့စည်းပုံဥပဒေခွင့်ရုံးကပြန်တာဝန်ထမ်းဆောင်ခွင့်ပြုလိုက်ပါပြီ။ပို့ချုပ်ကြီးအောင်ပရယော့အနေနဲ့ဝန်ကြီးချုပ်တာဝန်ကိုဆက်ထမ်းဆောင်နိုင်ခွင့်ရှိတယ်လို့ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေခွင့်ရုံးကဒီနေ့ဆုံးဖြတ်လိုက်တာပါ။ပရယော့ဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ယူတာဟာဝန်ကြီးချုပ်သက်တမ်း၈နှစ်သာတာဝန်ထမ်းဆောင်ခွင့်ပြုတဲ့ထိုင်းနိုင်ငံရဲ့2019ခုနှစ်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာမရောက်ပါဘူးလို့ဒီခွင့်ရုံးကဆုံးဖြတ်ပေးလိုက်တာပါ။ဒါကြောင့်နောက်နှစ်ရွေးကောက်ပွဲအတွက်ကျင်းပတဲ့ချိန်ထိပြည်သူအနေနဲ့ဝန်ကြီးချုပ်တာဝန်ကိုဆက်လက်ထမ်းဆောင်ခွင့်ရမှာဖြစ်ပါတယ်။2014ခုနှစ်မှာအာနာသိန်းတက်လာတဲ့ဝန်ကြီးချုပ်ပြည်သူဟာဒီဝန်ကြီးချုပ်တက်တန်းကန့်သက်ထားမှုကိုချိုးဖောက်မလားလို့ဒီခေါင်းရုံးကဆုံးဖြတ်ပေးဖို့အထက်ခံလွှတ်တော်မတ်တွေကရှောက်ထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကသူ့ရဲ့တာဝန်ကိုဆန့်ကျင်ရကြတာပါ။အထက်ခံလွှတ်တော်မတ်တွေကတော့ဒီ2014ခုနှစ်ကိုဝန်ကြီးချုပ်တာဝန်ထမ်းထမ်းဆောင်တဲ့နှစ်ဖြစ်သတ်မှတ်ပြီးသူ့ရဲ့ဝန်ကြီးချုပ်တက်တန်းကဖွဲ့စည်းပုံခွင့်ပြုတဲ့ရှင်းနှစ်ပြည့်သွားပြီလို့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။